လောလောဆယ်ပေါ့လေဒီပြည်တွင်းမှာဒီတရားဟောနေရလေဆရာတော်တွေတော်တော်များများနေပြီးတော့နိုင်ငံရေးနဲ့ຫນွယ်ပြီးတော့ဟောနေပြောနေတယ်ဆိုပြီးတော့လဲကြားရပါတယ်ဗျာအဲ့ဒါတွေကိုအဓိကတားမြစ်တာလားဗျာ
အဓိကတော့အဲ့ဒါကိုတားမြစ်ခြင်းနဲ့တော့ပေါ့ဒါလည်းပဲခုနလိုပေါ့ဟိုသူဟိုတိုက်ရိုက်ပေါ့ဗျာခုနလိုပုံမှန်ညီကိုဟောလို့လွေးတယ်ဆိုတာကတော့ခုနလိုပေါ့သုတ်တန်ဒေသနာလည်းပဲခရီးဟောတာနဲ့ဓမ္မခန္ဓာ၈၃၄ရှိတာပေါ့ဗျာအဲယနေ့ဖြစ်ပြနေတဲ့အကြောင်းအရာတွေနဲ့အဲတိုက်ဆိုင်နေတဲ့ဟာတွေလည်းရှိတယ်ဆက်ဆက်ပတ်သက်နေတာတွေလည်းရှိတယ်အဲ့ဒီအကြောင်းအရာတွေထုတ်ဖော်ပြီးတော့မှဟောလို့ရှိရင်တော့ဒါဘုရားတရားနဲ့အညီပေါ့နော်အဲဟောပြောနေတယ်လို့ပဲသူတို့တတ်မှာပေါ့သူတို့ဘလို့ပဲဖြစ်ဖြစ်ဟောတဲ့ပုဂ္ဂိုလ်ကလည်းပဲလိမ္မာသောနည်းနဲ့ဟောသွားတာပါပဲဘယ်လိုပါပဲနော်ဒီဘုရားဟောတဲ့တရားကနေသူဖယ်ပြီးတော့မှမသွားအောင်ပေါ့လေအဲ့လိုပဲဟောနေကြတာပဲပေါ့နော်အဲဇကလုံးလေးတွေကတော့ခုနလိုပေါ့လေသူဟာနဲ့သူသုံးလုံးပြီးတော့မှလည်းပြောရဟောရတာပေါ့အဲဒါပေမဲ့လို့လူတွေကတော့မြင်တဲ့အပေါ်မှာနာရဲအပေါ်မှာပဲနည်းနည်းမူတည်ကြတာပေါ့လေနော်အတိပဲကောက်ယူမှုပေါ့နော်ဒီကနေ့ခေါ်ပြောနေတဲ့ဥစ္စာတွေအဲခရစ်စနစ်နဲ့အဓိကခရစ်စနစ်နဲ့အဲဆန့်ကျင်တဲ့သကလုံးအလုံးလုံးဘောဟာရအခေါ်တွေမရှိဘူးသူကတော့နည်းနည်းလေးဟိုမြင်နေလေးတပ်ပေးလိုက်တဲ့သဘောပါပဲအဲဒီလိုမျိုးပေါ့နော
်တတိပေးတဲ့ပုံစံမျိုးသဘောပဲလားဒါမှမဟုတ်စပြီးအေးယူဆောင်ရွက်တာတွေပဲရှိပြီလား
ဒါတွေကတော့အရင်ဆုံးကလည်းအကြီးအွေးတွေမှာပါဘူးပါတယ်ဒီဥစ္စာတွေလည်းပဲသူတို့ရင်ကြချက်ဒီဥရင်ထုံထုတ်ခဲ့တာတွေဥရင်တင်နေရှင်းဆက်ချက်နောက်ပိုင်းတွေအဲ့ဒါမျိုးတွေအရင်လည်းပါလူအစည်းအဝေးတွေထဲမှာပါဘူးတယ်လို့ဥရင်ကတော့အောင်းတယ်ထပ်ပြီးတော့မှဒီဥစ္စာတော့အပီပီတက်လာပြီးတော့မှအေးယူနေတယ်သူတို့အေးယူမယ်လို့ပါကောင်းပါမယ်ပေါ့ဗျာ
ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီအေးယူခံရတဲ့ဆရာတော်တွေပါညာရှိပါလားအ
ဲ့လိုတော့မကြပါဘူးဟောတဲ့ဘုန်းကြီးတွေလည်းအဲ့လိုဟောတော့ဟောနေကြတာပါပဲဒါပါပဲတရားပွဲတွေတော့အခုဆောင်းသွင်းကလာဆိုတော့ပူပေါ်တာပေါ့ဟောတော့ဟောဟောနေကြတာပဲဒါမှလို့ဘယ်မှာမှတော့အဲ့လိုမျိုးမေးခြင်းမြန်းခြင်းဒီစည်းကျင်းတော့အဲ့လိုမျိုးတော့မကြပါဘူး။
ကိုကတတ်မှတ်ချက်ကပို့ပြီးတင်းကျက်လာတဲ့သဘောမျိုးလေးရှိတာပေါ့လေ။အဲ့တော့တရားဟောတဲ့ဆရာတော်တွေအနေနဲ့ရောဗာများတုံ့ပြန်ချက်တွေမှညာရှိပါလေဗျာ
။ဟောတဲ့ဘုန်းကြီးတွေကတော့သူဟောယူဟောစဉ်အတိုင်းဟောတော့နေကြတာပါပဲ။အဲတိုက်ရိုက်ဘလို့ပဲပဲကဲတို့အဲ့လိုမျိုးကတော့ဘာမှမရှိပါဘူး။
ဒီလိုဟောပြောခြင်းနဲ့ရောဝီနီးနဲ့ရောအကန့်ညင်မှုရှိမရှိရောအရှင်ပြားနေတယ်ဘလို့မြင်ပါလေဗျာ
။ဝီနီးတုံးကတော့အခုနလိုပေါ့လေ။သူကတော့ဘုရားရာကိုခစ်စကလုံးနဲ့ပြရာဥပမာပြပြီးဟောတာဆိုတော့ဝင်းကြီးနဲ့မင်းကြီးစရာအကြောင်းတော့မရှိပါဘူးတခါကြီး။ဒီလိုဆိုတာလည်းခုနကတော့ဒေသီယသိခါပုတ်မှရှိတယ်လေ။ဟုတ်လား။နတတဗာဏိတာဒံနံဒေသီပံဒေသီခါကရဏီယဒုဒါလည်းနဲ့ခြင်ထားတဲ့ပုဂ္ဂိုလ်ဆိုရင်တရားမဟုတ်အောင်ဆိုတာဟုတ်။အော်နာကြနေတဲ့ပုဂ္ဂိုလ်တွေကဒီလိုဒုဒါလည်းနဲ့ခြင်ထားတာမှမဟုတ်ပဲလေသူဟောလို့ရတာဟုတ်။ဒန္တဗာဏိတာအဲလိုမျိုးပေါ့။အဲတတဗာဏိတာဒုဒုဒါလို့ခြင်ထားတဲ့ပုဂ္ဂိုလ်ဆိုရင်ဘုရားတရားမဟုတ်အောင်ဆိုတာဟုတ်။အခုဒီပုဂ္ဂိုလ်တွေကတော့တရားနာတဲ့ပုဂ္ဂိုလ်တွေဒီလာပြီးတော့မှနားရဲခေါ်တဲ့ပုဂ္ဂိုလ်လေးတွေဘုရားဟောအဲ950ဇတ်တော်ရှိတယ်တုပ်ရှိတယ်ဆရာရှိတယ်ဝိနည်းရှိတယ်အဲ့ဒီတရားနေထုံထုတ်ပြီးတော့မှမော်ဒယ်ဇာမုန်းလာဆိုလို့ရှိရင်ဦးဇင်းတို့ဇာမုန်းလာပြင်းနေဆိုရင်ဇာမတမင်းကိုခေါ်တယ်တာမင်းရဖလုံးဖလားလုံးနဲ့ပတ်သက်တာဟောတယ်တင်းလူကတိနဲ့ပတ်သက်တာဟောပေါ့ပေါ့နော်ဒီခရစ်စနစ်မူနဲ့စန့်ကျင်တဲ့တရားဝင်လို့အဲ့လိုမျိုးလည်းပြီးတာတော့ဟောတဲ့ဘုရားလည်းမရှိပဲဘူး
ဒီလိုအခြေအနေမျိုးမှာဆိုလို့ရှိရင်ဝီနီးနဲ့ညီတယ်မညီဘူးဆိုတာအငင်းပွားစရာဖြစ်နေတဲ့အခါမှာကိုလိုရာကိုဆွဲပြီးတော့ပေါ့လေအပြစ်ယူခြင်းလို့ရှိရင်လည်းပဲယူလို့ရတဲ့အနေထားရောက်မနေဘူးလားဗျာအ
ဲဒါကတော့သူတို့ဘက်ကအပိုင်ပေါ့ဗျာလောက်တာကတော့လူရင်လူတို့သုံးလို့ရဖို့အတွက်လုပ်တဲ့သဘောပါပဲအဲဒီလိုပေါ့တန်ခါနာယကအဖွဲ့စည်းဆိုတာလည်းပဲဟိုသူတို့တန်ခါနာယကအဖွဲ့စည်းတယ်မလို့လက်ရှိအုပ်ချုပ်နေတဲ့အဲအစိုးရနဲ့သူတို့ကပူးတွဲပြီးတော့မှလုပ်ရတာဟုတ်သာသနာ့ရေးဝန်ကြီးဌာနရဲ့အဲလက်အောက်မှာရှိတာဟုတ်သူတို့ကတခါကြီးကအဲ့ဒါတော့ခုနလိုပေါ့ဟိုပြောရရင်တော့ခုနတို့လူရင်တို့မကိုက်ညီတဲ့အနေအထားဖြစ်ရင်မကိုက်ညီသလိုတို့လို့လို့ရအောင်လုပ်တဲ့သဘောပါပဲအဲ့လိုဆိုရင်ခင်ဗျာသဘောပေါက်ဟုတ်တယ်မဟုတ်လား
ဟုတ်တယ်ပါတယ်ခင်ဗျာ
ကျေးဇူးပါကျေးဇူးပါ